င်နဲ့ကြောင်မီးသွေးနည်းပညာ clean coal technology ဆိုတာ sulfur dioxide နဲ့ nitrogen oxide အထွက်နည်းအောင်ပြုပြင်ထားတဲ့နည်းပဲဖြစ်ပါတယ်။ဒီ clean coal technology ကို1990ပြည့်နှစ်တွေကတည်းကစပြီးတော့စမ်းသပ်နေကြတာပါ။ဒါပေမဲ့တန့်စင်တဲ့နည်းအမျိုးမျိုးလည်းရှိလူချင်းနဲ့အဆင့်ရောက်အောင်ဖြတ်တန်းရမယ့်အဆင့်တွေကလည်းများကုန်ကျစရိတ်ကလည်းအတော်များတယ်လို့လေ့လာသူတွေကပြောပါတယ်။မြန်မာနိုင်ငံမှာကြောင်မီးသွေး3ဓာတ်ပိဆက်ယုံ17ယုံထက်မနည်းတိဆောက်ဖို့ရထားပြီးတန့်စင်ကြောင်မီးသွေးနဲ့လည်းပတ်မယ်လို့ဆိုပါတယ်။တန့်စင်ပြီးသားဆိုတိုင်းရာနှုံးပြည့်တန့်စင်မတန့်စင်ဆိုတာဘယ်အတိုင်းတာအထိအမခံနိုင်မလဲလို့တချို့ကမေးခွန်းထုတ်ပါတယ်။မြမအီနီဂျင်တရုတ်နိုင်ငံမှာကြောင်မီးသွေး3ဆက်ယုံနေထောင်ထဲချီပိတ်ပစ်ချိန်မှာကမ္ဘာမှာကြောင်မီးသွေး3ဆက်ယုံနေတဖြည်းဖြည်းနဲ့ရှော့ချဖို့စီစဉ်နေချိန်မှာမကောင်းကြောင်းဖို့ဆိုသလိုမြမနိုင်ငံကိုလာသွန်းနာမျိုးလားလို့တချို့ကတွေးနေကြပါတယ်။အချို့ကလည်း clean coal တန့်စင်ပြီးကြောင်မီးသွေးနဲ့ဆက်ယုံလဲနိုင်ရင်ဘာကြောင့်နိုင်ငံတကာမှာပိတ်ပစ်တယ်လဲလို့စောရကတက်ကြပါတယ်။တနင်္သာရီမြို့ဝတန့်စင်ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံအတွက်ဩစတြေးလျ၊အင်ဒိုနီးရှားနဲ့အခြားနိုင်ငံတွေကတင်သွင်းတဲ့တန့်စင်ပြီးကြောင်မီးသွေးနဲ့လက်ပတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဗိတ်မြို့နဲ့တုံးမျိုးရွာနာမှာအမေရိကန်ဒေါ်လာတန်9000ကျော်ယင်းနှိမ့်နှံပြီးမြေအက3000ကျော်လောက်မှာအကြီးစားကြောင်မီးသွေးသုံးဓာတ်ပိဆက်ယုံစီမံကိန်းပေါ်ဆောင်မှုရထားတယ်လို့အစိုးရသတင်းစာမှာမှတ်နှစ်ကဖော်ပြထားပါတယ်။ဂျပန်နဲ့ဥရောပကနည်းပညာတွေနဲ့တိစောက်မယ်လို့လည်းဆိုပါတယ်။ဒီဆက်ယုံကရတဲ့လက်စစ်နဲ့ဒေတာမီလင်းစင်မယ်လို့ဆိုထားပြန်တဲ့အတွက်မြန်မာနိုင်ငံကထွက်တဲ့သဘာဝဓာတ်ငွေတွေကိုယ်နိုင်ငံမှာမသုံးမဲရောင်းစားပစ်တာမို့ကိုယ်တိုင်ပြည်ကိုမီးပေးဖို့ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံစောက်ရတာပါလို့စင်ကြီးပေးเสียဖြစ်လာတာလို့ဝေဖန်သူတွေကဝေဖန်ပါတယ်။ဘာတွေပဲလို့အကြောင်းပြပြဒေတာကနေမီးရလဲမစို့မပို့ပဲရမှာဖြစ်ပြီးအချို့ဆက်ယုံနေရနယ်ဇတ်ဒေသတွေနဲ့နီးနေတာမို့ထွက်လာတဲ့မိရောင်းစားမှာပဲလို့အတွေ့အကြုံများနေတဲ့လူတို့ကနားလည်ပြီးသားလို့လည်းဆိုပါတယ်။ကြောင်မီးသွေးသုံးဆက်ယုံနေတမိုင်းမလမပရှိခဲ့တာတွေပြောပြသူကတော့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကသဘာဝပတ်ဝန်းကျင်ရေးရာအင်ဂျင်နီယာဒေါ်အေးအေးကြည်ပဲဖြစ်ပါတယ်
။အမေရိကန်ပြည်မှာဆိုရင်ဒနိုရာဆိုတဲ့မြို့ရှိတယ်။ပင်ဆယ်ဗေးနီးယားမှာရှိတယ်။အဲ့မြို့မှာကြောင်မီးသွေးတွေကအပေါ်ဝေးဖြစ်ပြီးလူတွေကခုနကစလိုက်ဒီမှာအတုံးယုံတေကုန်တာလေအင်္ဂလန်မှာလည်းဒီလိုတေပြီးပြီဆိုကြောင်မီးသွေးမုံတွေကြောင့်လေးတိုက်နေတော့ကိစ္စမရှိဘူးလေမတိုက်လို့ရှိရင်ဘာဖြစ်လဲဆိုတော့ကြောင်မီးသွေးတို့တခြားဆက်ယုံတွေအမုံတွေကဒီလေတုထဲမှာဒီတိုင်းပဲငြိမ်းနေရောငြိမ်းနေတဲ့အခါကျအဲ့ရအဆိတ်တွေကဘာနဲ့တူလဲဆိုတော့အခန်းတစ်ခုထဲဝင်ပြီးတော့အဆိတ်ငွေသွင်းလို့ပဲဖြစ်သွားတာဘရာဇီးမှာလည်းဖြစ်ပြီးအဲ့ဒါကြောင့်မို့အခုမမာပြီးသားဖြစ်တဲ့အချက်ကလွန်ခဲ့တဲ့1900အဆ1800နောက်ဆုံးပိုင်းကယူရိုပ်တို့အမေရိကရောမှာစံပူတိုးတက်လာတဲ့ခါဖြစ်တဲ့နေနဲ့အတူတူပဲ
ဒေါ်အီဂျီဟာတက်ဆက်စ်ပြည်နယ်အာလင်တန်တက္ကသိုလ်မှာလေတုညင်ညာမှုဆိုင်ရာဘာသာရပ်ကိုသင်ကြားပို့ချပေးနေသူလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ EPA ပတ်ဝန်းကျင်ကာကွယ်ရေးအဖွဲ့ကကြောင်မီးသွေးသုံးဆက်ယုံတွေကိုအတော့ကိုတင်ကြားထားတယ်လို့သူကပြောတာပါ
အမေရိကမှာလည်း Coal Fire Power One ရှိတယ်ရှိလို့အဲ့ဒါကြီးညာလုံးအားကြီးလို့ EPA ကနေပြီးတော့ကြားလှပြီးဆက်ဆလာရဲ80 80တဲ့မှာဒီထက်ပိုပြီးတော့emission เนี่ยมันยาวสุดแล้วกุญญาปีลงท่าอ่ะยังตลอดขึ้นนี่คือส่วน coal fire power ปั่นเนี่ยตลอดဖြတ်ထုတ်ဖြစ်ဖို့ regulation เนี่ยละနေပြီ
จอมีသွေး30ယုံတွေကနေလေတုတဲ့အန္တရာယ်ရှိတဲ့မိခိုးတွေလွင့်ထုတ်နေတာမို့စီကန်းတွေတင်းကျလာရာကဆက်ယုံတွေပိတ်ပစ်မဲ့ဆင်းမြင်းစီကန်းတွေရေဆွဲထားပြီးပြီလို့ပြောသွားတာပါဂျပန်နိုင်ငံမှာဖြစ်ဖြစ်အမေရိကန်ပြည်ထောင်စုမှာဖြစ်ဖြစ်ဥပဒေတစ်ခုဆင်းမြင်းစီကန်းတစ်ခုချက်မှတ်လိုက်ရင်တိတိကျကျလိုက်နာပြီးမဲ့အဂရီလိုက်စားမှုညွှန်းကြီးမှာအထက်နားမှာနေရာရနေတဲ့မြန်မာနိုင်ငံဟာဒီနိုင်ငံတွေလိုကျင့်သုံးနိုင်မှာမလားဆိုတာလဲထက်သွင်းစဉ်းစားရမယ်လို့အကဲခတ်တွေကပြောပါတယ်။စံချိန်စံညွှန်းမမီပဲလက်ပတ်နေတဲ့ကြောင်မီးသွေးဆက်ယုံတွေကိုစစ်ဆေးတဲ့အခါလက်ပေးလိုက်ယူပြီးစံချိန်စံညွှန်းမီပါတယ်လို့ထောက်ခံမဲ့အရေးလည်းရှိနိုင်တယ်လို့ပြောပါတယ်။စီမံကိန်းကိုဥဆောင်သူတွေတာဝန်ယူနိုင်မှုနဲ့တာဝန်ခံနိုင်မှုကလည်းအရေးကြီးနေပြန်တာပါ။ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတွေကောင်းကျိုးပြောနေသူတွေရှိပေမဲ့ရေးမြို့နယ်အန်တင်ကျေးရွာကကြောင်မီးသွေးသုံးဓာတ်ပိဆက်ယုံစီမံကိန်းကိုသူတည်တနာလုပ်နေတဲ့ရေးမြို့မှာမွေးဖွားခဲ့ပြီးခုကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်နေတဲ့ဒေါ်ထီထီကြီးကတော့
ကြောင်မီးသွေးဓာတ်ပိဆက်ယုံကဈေးသိပ်ပေါ်တယ်အင်းမှန်နဲ့ဈေးသိပ်ပေါ်တယ်ဒါပေမဲ့ဒီကြောင်မီးသွေးကိုတန့်ရတဲ့ဟာနဲ့ထွက်လာတဲ့စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့တန့်ရတဲ့ဟာတွေ pollution တွေအတွက်လောက်ရတဲ့ဟာတွေကဈေးကြီးကအများကြီးကုန်တယ် အဲ့အများကြီးကုန်တာမို့လို့ဒီကြောင်မီးသွေးနဲ့ဟာကိုမသုံးတော့ဘဲနဲ့ပြည်ဖြိုးဆွမ်းရင်ပေါ့နော်အခုပြောနေ renewable energy ကိုသုံးဖို့စူးစမ်းလာတယ်ဒီအဲ့အထဲမှာမှ clean energy အလကားရတယ်တန့်စရာလည်းမလိုတဲ့နေရောင်ခြည်လေအားနဲ့ဒီဟာတွေကိုစဉ်းစားလာကြတာပေါ့နော်နောက်ပြီးတော့ဟိုတဘာဝတန်းငွေဘာဝတန်းငွေကနေသုံးတဲ့ဟာတွေစဉ်းစားလာတာပေါ့
လောလောဆယ်မှာတော့မြန်မာနိုင်ငံကတဘာဝတန်းငွေတွေကိုအင်းနီချင်းထိုင်းနဲ့တရုတ်နိုင်ငံကိုရောင်းချနေတာပါတကယ်တော့အစ်မြင့်ဤပညာနဲ့ပေါင်းစပ်ပြီးသဘာဝတောင်းမွေသုံးဓာတ်ပိဆက်ယုံနဲ့ကျူဆောက်တဲ့နယ်လို့လဲအကြံပေးနေကြပါတယ်ရှင်